အမေရိကန်ဒီအရေးဌာနနဲ့ရာဇဝတ်ကြောင့်ဒီအဆင်ရေးစနစ်ပေါ်သမ္မတဒေါ်လန်ထရမ့်ရဲ့ဩဇာလွှမ်းမိုးမှုကိုစုံစမ်းစစ်ဆေးဖို့တောင်းဆိုနေကြချိန်မှာပဲအမေရိကန်စိုးရရှိနေတဲ့ဝီလျံဘော့ဟာအောက်လူတော်ဒီအရေးကော်မတီမှာရှေ့လာတွင်မျိုးဝင်တွေကိုဖြည့်ဆူပြီးရှင်းလင်းပြောကြားတယ်လို့ခန့်မှန်းထားပါတယ်။သမ္မတရဲ့လူလုံးတူဖြစ်သူရောဂျာစတုန်းအပေါ်နိုင်ငံရေးအချင်းပြတ်ခြောက်ဆောင်မှုနဲ့တရားစွဲဆိုထားတာမှာပြစ်ဒဏ်ရော့အောင်ဒီအရေးဌာနကဝန်ကြီးပြောဆိုခဲ့တဲ့အတွက်ရှင်းနေချုပ်ဘော့ကိုသမ္မတဆောင်ကထိကျူးပြောဆိုခဲ့တဲ့ပုံလူနေမှာပဲမစ္စတာဘော့ကရောက်ခွင့်ဆိုမဲ့ကြောင်းအောက်လူတော်တရားရေးကော်မတီဥက္ကဋ္ဌကကြေညာတာပါ။ရောဂျာစတုန်းကို2009နှစ်ပြီးချမှတ်ဖို့ကြားရေးဌာနရှိနေတွေကတင်ပြထားတာဖြစ်ပါတယ်။ရောဂျာစတုန်းအပေါ်တရားစွဲဆိုတာဟာလုံးဝကိုအထင်ကြီးမှန်ဖြစ်ခဲ့ပြီးစကတည်းကတရားစွဲတဲ့တော်မျိုးတော်မဟုတ်ဘူးလို့သမ္မတဆောင်ကတွစ်တာမှာရေးပြီးရှင်းနေချုပ်ဘောကိုလည်းထိကျူးပါတယ်။ရောဂျာစတုန်းအပေါ်တရားစွဲဆိုထားတဲ့အမှုဟာသမ္မတဆောင်နိုင်ငံရခဲ့တဲ့2016ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးကာလအတော်ကြာစုံစမ်းစစ်ဆေးမှုနဲ့ဆက်ဆံနေပါတယ်။ဒီမှုနဲ့ပတ်သက်လို့ရှင်းနေချုပ်ဘောကဝင်ရောက်ပြောဆိုခဲ့ပြီးတဲ့နောက်အမှုကိုကြိုက်ကြလှုပ်ဆောင်နေတဲ့တရားရေးဌာနဝန်ကြီးရှိနေလေဦးအမှုကိုဆက်မကင်တော့ပဲနှုတ်ထွက်သွားကြပါလေ။ရောဂျာစတုန်းဟာကိုရဲလွတ်တော်ကိုလိန်ညာမှုတက်တည်ပြီးပေါ်ဩဇာလွှမ်းမိုးမှုစူးစမ်းမှု2016သမ္မတရွေးကောက်ပွဲကိုရုရှားကဝင်နှောက်တဲ့ပေါ်အဲ့ဒီအချိန်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကိုဟန်တန်းနှောက်ယှက်မှုဆိုင်ရာဆွဲချက်တွေအပါအဝင်အမှုခုနှစ်မှုအတွက်ပြည်စီကြောင်းဒိုဘာလာမှတရားရုံးမှာဆုံးဖြတ်ထားတာပါ။အဲ့ဒီပြစ်မှုတွေအတွက်ပဲရောဂျာစတုန်းကိုထုံထံ9နှစ်ကနေ6နှစ်တိချမှတ်ဖို့တရားရေးဌာနရှိနေတွေကတင်ပြထားတာဖြစ်ပါတယ်။